ဖေဝါရီလတရနေ့တော့ကစကိုင်းတိုင်းကမ်ပလူမြို့နယ်မြောက်ချမ်းကြေးရွာတချို့မှာရှိတဲ့ဖုန်ကြီးကျောင်းနေနဲ့လူနေအိမ်တွေကိုစစ်ကောင်စီဘက်ကငားချိန်ထပ်မနဲ့လေကျောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖုန်းတော်ကြီးတပါအပါဝင်ဒေသခံအနည်းဆုံး10ဦးထပ်မနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကဗီအိုကိုပြောပါတယ်ကမ်ပလူခရိုင်ထဲမှာတော့စစ်ကောင်စီတပ်ကဇန်နဝါရီလအတွင်းမှာ ှင်ဖြူထွေးပြောပြပေးပါမယ်
ဖေဖော်ဝါရီလ၁ရက်နေ့ကကမ်းပလူမြို့နယ်မြောက်ချမ်းကျေးရွာတချို့ကိုစစ်ကောင်စီတပ်တွေ၄ထောင်ကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။တရားဥပဒေတက်ကတက်လာတဲ့တိုက်ခိုက်ရေးကြက်လေးရင်ဟာမနေ့၁၇နာရီဝန်းကျင်ကနေညနေ၄နာရီခွဲအထိ၄ထောင်တိုက်ခိုက်မှုပေါင်း၅ချိန်ပြုလုပ်ခဲ့ပြီးတော့ဇော်ချောင်းတင်တော်ပင့်တာတဲပင်မကြီးကုန်းဇီကုန်းညောင်ကုန်းစတဲ့ကျေးရွာတွေကဖုံးကြီးကျောင်းတဲ့လူနေအိမ်တွေကိုဘုံကျဲခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ကမ်းပလူမြောက်ဖက်ချမ်းကိုစစ်ကောင်စီရဲ့နေမြေရှင်လေးစစ်ကြောင်းဝင်လာနေတာကြောင့်ကြိုတင်စစ်ပီးဆောင်ကြတဲ့ကိုတောင်ဘူးရွာနဲ့အနီးတစ်ဝိုက်ကြီးရွာတချို့ကဒေသခံတွေကတော့ဒီဖုံးကြီးကျောင်းတွေမှာပဲတဲခုစစ်ဆောင်နေကြရပါတယ်။ဒီတိုက်ခိုက်မှုကြောင့်ဖုံးကြီးတစ်ပါးအပါအဝင်ဒေသခံ၁၀ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပြီးတိုက်ဆုံမှုရှိမရှိဆိုတာကိုတော့အတိမပြုနိုင်သေးဘူးလို့စစ်ပီးဆောင်ကူညီသူတွေကပြောပါတယ်
။အချိန်ကတော့မနေ့က၁၇နာရီ၁၀မိနစ်ကနေပြီးမှဂျက်ဖိုက်တာနဲ့ဖုံးကြီးကျောင်းဝင်ပစ်သွားတာဖုံးကျောင်းတော်တော်ဘုန်းကြီးကျောင်းကိုအရင်ပြည့်ပြည့်ပြီးတော့ဆိုနောက်တစ်ပတ်ပြန်ဝယ်ပြီးအဲ့ဒီဇီးလေးရပဲငွေချိန်ပြည့်သွားတာပေါ့ဘလို့ချင်းနဲ့အပြည့်စီးရတော့ဘာကြောင်မှမကောင်းတော့ဘူးလေအကုန်လုံးဆုတ်ပြတ်သွားရင်လက်ရှိအဲ့လူအပြောက်ကလေးတွေတုံသားလုံးမရှိနေသေးတယ်တုံသားလုံးအသေးအပြောက်ကတော့ကောင်းကောင်းတော့ဘာမှကျွန်တော်တို့အတီးပြုတ်လို့မရသေးဘူးဒါရရတဲ့သူကတော့ကျွန်တော်တို့အကုန်လုံးလက်ကဲထုံနိုင်လိုက်ပါတယ်အဲ့ဖိနေတဲ့ကလေးအုပ်ကိုဝင်သွားတဲ့ဆရာတော်ဘုရားကလည်းဆင်းပြေးပါတယ်တက္ကူတော်မှုတွေကအကုန်လုံးပေးပြီးရ
ဒီကြောင်ကနေဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မှာလဲစစ်ဘက်သုံးရဟတ်ရင်တွေကြေးရွာတွေပေါ်ကနေဖြတ်တန်းပြန်နေတာတွေရှိတာကြောင့်ဒေသခံတွေစိုးရင်ပြီးစစ်ရှောင်နေကြရတယ်လို့လည်းပြောပါရယ်ဘုံကျဲတိုက်ခိုက်မှုမတိုင်ခင်မနက်၈နာရီဝန်းကျင်ကတည်းကကမ်းပလူမြို့နယ်မှာဖုန်းဆက်သွယ်ရေးလိုင်းတွေအားလုံးဖြတ်တောက်လိုက်တာကြောင့်ဒေသခံတွေစိုးရင်ပြီးသတိနဲ့နေနေကြရတယ်လို့လည်းပြောပါရယ်ကမ်းပလူမြို့နယ်မှာဖေဖော်ဝါရီလ၁၂ရက်နေ့ကစပြီးတော့စစ်ကောင်စီနဲ့ပြူစောတိပူပေါင်းတပ်တွေကနေမြေရှင်းလင်းရေးစစ်ကြောင်းစထိုးခဲ့တာကြောင့်စစ်ကြောင်းတစ်လျှောက်ကကြေးရွာဒေသခံတွေစစ်ပေးဆောင်နေကြရပါတယ်။တီတလအတွင်းမှာကမ်းပလူမြို့နယ်အတွင်းကဒေသခံ3000ကျော်စစ်ဆောင်နေရတယ်လို့ကာဝေးအဖွဲ့ဝင်ကိုဇော်က VOA ကိုပြောပါတယ်
။ဇန်နဝါရီ12ရက်နေ့ကတည်းကစပြီးထူခဲ့တာဆိုကျွန်တော်အခု31ရက်ရောက်ပြီးတော့ရွာပေါင်းကတော့2500လောက်ရှိပြီအခုချောင်းညာ။ဒီတက်ကတော့3000ကျော်လောက်ပေါ့။ဟုတ်ကဲ့ဒီတက်တော့စစ်ဆောင်ရတဲ့ရွာတွေညာတယ်ကြ။ဒီတစ်ချောင်းလုံးဆောင်ရတာတစ်ချောင်းလုံးဒီကျောင်းလာနဲ့ဒီကျွန်တော်ဒီကမ်းပလူမြို့နယ်ကောလင်းနယ်နဲ့ကြားမှန်တယ်များအကုန်ချောင်းရတယ
်စစ်ကောင်စီစစ်ကြောင်းတွေကနေမြေရှင်းလင်းရေးအထွတ်မှာဒေသခံတချို့ကိုဖမ်းဆီးတာတွေရှိပေမဲ့ရပိုင်းအတွင်းပြန်လွတ်ပေးခဲ့ပါတယ်ဇန်နဝါရီလ30ရက်နေ့မနေ့ပိုင်းကနေမြေရှင်းစစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေစီးပြုံကုန်းကြီးရွာနေမှာပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကအင်ဂျီ40ဝန်းကျင်သာရှိတဲ့စီးပြုံကုန်းကြီးရွာကနေ73လုံးကိုမိရှုပ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဟာကမ်းပလူ6006တင့်ကားတပ်ရင်းမှာအင်အားရချီဖြည့်ထားပြီးတော့အဲ့ဒီကနေတဆင့်ကျွန်းလာမျိုးပေကုန်းကြီးရွာကိုအင်အားအနည်းဆုံး900ဝန်းကျင်ပို့ထားပြီးလက်နက်အပြည့်စုံနဲ့တပ်ဆွဲထားပြီးတော့ကောလင်းမျိုးနယ်ဘက်ကိုဆက်ပြီးတက်သွားနိုင်တယ်လို့လည်းကမ်းပလူမျိုးနယ်ဒေသကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါရယ်ကျွန်တော
်ဒီဘက်ကတော့တိတ်မနေထားဘူးကျွန်တော်ဆက်ပိုင်းကိုကျွန်တော်ဒီအင်အားလုံးကြီးနဲ့ကြားမယ်ပေါ့ကောလင်းဘက်ကိုကြားမယ်ခုနောက်ဆိုတော့ကျွန်းလာမျိုးနယ်ပေကုန်းကြီးရွာမှာဒီကောအင်အား900ကျော်လောက်ရှိတယ်ဒီနေ့ကကျွန်တော်တို့၃နိုင်၄နိုင်ဆက်ပေါ့၄နိုင်လုံးကြီးကဒီကောင်လေးကားစတုံးကြီးအရာကြည့်နေကြလို့ကျွန်းလာကျွန်းလာကိုသွားတယ်ကျွန်းလာကညီမတစ်ဆင့်အခုပြေကုန်းပေါ့ပြေကုန်းကောင်ရောက်နေတယ်ဒီကောင်လေးကုလောလောပြေတော့ဒီကောင်လေးပြေကုန်းမှာလည်းဒီကောင်လေးဘာလို့နေလဲဆက်ဆင်းချတယ်ကျွန်းလာချနေတယ်ပေါ့ဒါပေမဲ့ခင်ရတယ်အပြည့်စုံအဲတို့ကိုတကူကြီးပြည်ပြည်ရသတော့တမီးတမီးတမီးကိုဒုံတကွက်တရားသာလို့ရေသွားတယ်လို့သတိရတာလေအပြောင်းရှင်းဆိုရင်ဒီကောင်လေးကျွန်တော်တို့ကြားတော့ကျောင်းလင်းတော့ပြန်သိမ်းမယ်လို့တင်ရတာလေရ
ကမ်းပလူမြို့နယ်တောင်ဘက်ချမ်းကနေမြောက်ဘက်ချမ်းကိုဦးတည်ပြီးစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးစစ်ကြောင်းထိုးနေတာတွေဒီရက်ပိုင်းမှာရှိနေပါတယ်ကမ်းပလူတောင်ဘက်ချမ်းကတပြေးသာမင်းပါညောင်ကိုင်းမင်းရွာကြာဘက်ကံမောင်းတိုင်စင်နေစုတက်ပုတ်ကုံရောစားတဲ့ကြီးရွာပေါင်းများစွာကဒေသခံတွေစစ်ပေးဆောင်နေရတယ်လို့ကမ်းပလူမြောက်ချမ်းကိုစစ်ကြောင်းတွေဦးတည်လာနေတဲ့အတွက်မြောက်ဘက်ချမ်းမှာချောင်းကြားရွာကနေ900ဘုတ်ကြီးရွာအထိကြိုတင်စစ်ပေးဆောင်နေရတယ်လို့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ဆောင်ကူညီသူတွေကပြောပါတယ် စနဝါရီလ12ရက်နေ့ကလေးကဆစ်ဆောင်နေရတဲ့ရွာတွေရှိတယ်လို့29ရက်နေ့မှာစပြီးတော့ဆစ်ဆောင်ရတဲ့ခြေရွာတွေလည်းရှိပါတယ်။ချွန်းလာကန့်ဘလူးတက်ကြွလှူရှားသူများအဖွဲ့ကန့်ဘလူးခရိုင်ရဲ့တာဝန်ခံကူညီက2023ခုနှစ်တွင်မှာကန့်ဘလူးမြို့နယ်အတွင်းနယ်မြေရှင်းလင်းရေးစစ်ကြောင်းတွေရဲ့မိရှုဖျက်ဆီးမှုတွေနဲ့တိုက်ပွဲတွေကြောင့်ခြေရွာကိုပြန်မဝင်နိုင်ပဲအမြဲတမ်းဆစ်ဆောင်နေကြတဲ့ဆစ်ဆောင်အရေးအတွက်ကအများဆုံးအရေးအတွက်နဲ့တိုးလာတယ်လို့ပြောပါတယ်။လက်ရှိမှာကန့်ဘလူးတမျိုးထဲမှာနေအမြဲတမ်းဆစ်ပြီးရှောင်နေရတဲ့သူ4000ကျော်လောက်ရှိတယ်လို့ကူညီကပြောပါတယ်
။ရေတန်းအဆရာမအကြီးအဲ့ဒါကန့်ဘလူးမျိုးနဲ့တမျိုးနေတဲ့အတင်ကို4000ကျော်လောက်ရှိတာဒါတောင်မှကျွန်တော်တို့ခံမရသလောက်ဆိုလို့ရှိရင်တခြားဒီနီးစက်ရဝါဘော့ဆရာမအကြီးရန်ကုန်တို့မန်းလေးတို့ဒီမြစ်ကြီးနားတို့သူတို့နီးစက်ရဆွေမျိုးသားချင်းတွေရှိတဲ့နေရာတွေကိုသွားတဲ့နေရာတွေဟောပါပေါင်းလို့ရှိရင်မကောက်ဘူးဗျ။အမှန်မှမဟုတ်ဆိုရင်တော့2023နှစ်မှာအများဆုံးဒူးလာတယ်ဖြစ်လိမ့်မယ
်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပစ်ခတ်တိုက်ခိုက်နေတာကြောင့်စကိုင်းတိုင်းအတွင်းမှာတိုက်ဆုံသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်ရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့ဒူးလာပါတယ်စစ်ကောင်စီကတော့ဒီဒေသကြီးရွာတွေမှာပြည်သူကာကွယ်ရေးတပ် PDF တွေကအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလှုပ်ဆောင်နေရတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ရှင်